ဝါဝေးကုမ္ပဏီအနေနဲ့မျှော်လင့်မထားတဲ့အခြေအနေမျိုးတွေကသာမကြုံခဲ့ရဘူးဆိုရင်ဒီနှစ်ကုန်မှာကမ္ဘာနံပါတ်၁စမတ်ဖုန်းထုတ်တဲ့ကုမ္ပဏီဖြစ်သွားစေရှိတယ်လို့ကုမ္ပဏီရဲ့မဟာဗျူဟာရေးရာအကြီးအကဲကပြောလိုက်ပါတယ်။ဒီပြောဆိုချက်ကအမေရိကန်ရဲ့ပြည်အားပေးမှုကြောင့်ကုမ္ပဏီရောင်းအားကိုထိခိုက်သွားနိုင်ခြေရှိတယ်ဆိုတာပြလိုက်တာဖြစ်နိုင်ပါတယ်။ဒီနိုင်ငံရှန်ယန်မြို့မှာကျင်းပတဲ့လူသုံးလျက်စစ်ပစ္စည်းပြပွဲမှာရှောက်ယန်းကအဲ့လိုပြောလိုက်တာပါ 5G မျိုးဆက်သစ်ဆက်သွယ်ရေးနည်းပညာပိုင်းကနေဝါဝေးနည်းပညာကုမ္ပဏီကိုဖယ်ထုတ်ထားဖို့တခြားနိုင်ငံတွေကိုအမေရိကန်ကပြရားတိုးပေးနေချိန်မှာပဲဝါဝေးရဲ့မဟာဗျူဟာပိုင်းအကြီးအကဲကပြောလိုက်တာပါ 5G ဆက်သွယ်ရေးကွန်ရက်နည်းပညာမှာဝါဝေးကုမ္ပဏီကိုထိတ်တန့်ဥဆောင်ကုမ္ပဏီတစ်ခုအဖြစ်ယူဆထားကြပါတယ်မျှော်လင့်မထားတဲ့တခုခုသာဖြစ်မလာဘူးဆိုရင်ဇဒုဒ္ဓလီလာဘတ်မှာကျွန်တော်တို့ဟာကမ္ဘာနံပါတ်1ဖြစ်သွားမှာပါပဲဒါပေမဲ့အခုတော့အဲ့ဒီနေရာကိုရောက်ဖို့ကျွန်တော်တို့နည်းနည်းထပ်ဆောင်ရပါတော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကိုပဲဖြစ်ဖြစ်ကုံသွယ်ရေးစစ်ကိုပဲဖြစ်ဖြစ်တိုက်ရိုက်ထဲမပြောပဲရှောက်ယန်းကပြောတော့ပါတယ်။ဝါဝေးကုမ္ပဏီကိုအမေရိကန်ဆွေးရွားကပြီးခဲ့တဲ့လမှာအမိမဲစင်းသွင်းလိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေအနေနဲ့ဝါဝေးကုမ္ပဏီကိုအစိုးရအတည်ပြုချက်မရဘဲပစ္စည်းတွေရောင်းချတာကိုပိတ်ပင်ကန့်သတ်လိုက်တာဖြစ်ပါတယ်။အမေရိကန်ဆွေးရွားရဲ့အဲ့ဒီလှုပ်ဆောင်ချက်ဟာတရုတ်နဲ့အမေရိကန်ကြားကုံသွယ်ရေးဆိုင်ရာငြင်းပွားနေတာရဲ့တစ်စိတ်တစ်ပိုင်းမှာဝါဝေးလူတရုတ်နည်းပညာကုမ္ပဏီတွေဟာကုန်သွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူနေပြီးစိုက်ဘာလူညွန်ရေးကိုချိမ့်ချောက်နေတယ်လို့အမေရိကန်ကဆွဆွဲထားပါတယ်။